ရှိခိုင်ပြည်နယ်ရဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုလက်တလောမြင့်တက်လာတဲ့အပေါ်ဆိုရင်ကြောင်းကုလသမဂ္ဂကဩဂုတ်လ26ရက်နေ့အနည်းဆုံးနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ရှိခိုင်ပြည်နယ်တဲကလူသားချင်းစာနာမှုဆိုင်ရာစိန်ခေါ်ချက်တွေအပြင် COVID-19 ကာယရောဂါကာကွယ်ထိန်းချုပ်ရေးမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုကုလသမဂ္ဂကဆက်ပြီးတော့အားပေးကူညီသွားမယ်လို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာမတ်လကစပြီးတော့ COVID-19 ကာယရောဂါပေါ်ပေါက်လာတာမှာရခိုင်ပြည်နယ်က96ဦးပါဝင်ပြီးဩဂုတ်လလယ်ကစလို့ကူးစက်ခံရသူ80ကျော်ရှိကြောင်းအာကစားနယ်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒီထဲမှာ82ဦးကတော့ဒေသတွင်ကူးစက်ခံရတာပါ။ရခိုင်စစ်ဘေးရှောင်ဒုက္ခသည်စခန်းတွေနဲ့အခြားဒေသတွေမှာပါ COVID-19 ကာယရောဂါအသိပညာပေးလှုပ်ရှားမှုတွေကိုကုလသမဂ္ဂနဲ့မိတ်ဖက်လူမှုရေးအဖွဲ့အစည်းတွေလုပ်ကိုင်နေသလိုပဲတန့်ရှင်ရေးသုံးပစ္စည်းတွေတကောရေးသုံးကာကွယ်ရေးပစ္စည်းတွေပါဖြန့်ဝေပေးခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။အလူရှင်တွေရဲ့အကူအညီတွေနဲ့မြန်မာအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုတွေကြောင့်ရခိုင်ပြည်နယ်သဝန်းကပြည်သူ 6,900 နီးပါးအတွက်အခြေခံလိုအပ်ချက်တွေ၊စာနာရိတ်ခါ၊ပညာရေး၊ကျန်းမာရေးစောင့်ရှောက်မှုနဲ့မိလာစနစ်ကာမှုရေးစရာတွေကိုလုပ်ကိုင်ပေးတဲ့နေရာမှာကုလသမဂ္ဂကနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေနဲ့ဆက်လက်ပူးပေါင်းလုပ်ကိုင်သွားမယ်လို့လည်းပြောထားပါတယ်။ရခိုင်ပြည်နယ်အပါအဝင်အခြားဒေသမှာလုပ်ကိုင်နေတဲ့ကုလသမဂ္ဂနဲ့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတို့ကလည်းအစိုးရနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ COVID-19 ကာကွယ်ရေးဆိုင်ရာလက်ညှိုးချက်တွေအတိုင်းလှိုင်းနှံလုပ်ကိုင်နေပါတယ်လို့လည်းကုလသမဂ္ဂရဲ့ကြေညာချက်မှာဖော်ပြထားပါတယ်။